MNDAA ကိုကန့်လက်နက်ကိုင်အဖွဲ့ကမြန်မာအစိုးရနဲ့ဖြစ်နေတဲ့တိုက်ပွဲကိုတစ်ဖက်သက်အပြစ်ရလိုက်ပြီလို့ကြေညာလိုက်တဲ့အပေါ်နယ်ချင်းဆက်နေတဲ့တရုတ်နိုင်ငံဘက်ကကြိုဆိုလိုက်ပါတယ်။ဒီလိုပြည်ပခအဆုံးသတ်ဖို့နှစ်ဖက်တွေ့ဆုံစကားပြောဖို့လည်းတိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရဘက်ကတော့ကိုကန့်တို့ရဲ့လှုပ်ရှားမှုကိုတန်တရားနဲ့စောင့်ကြည့်ပြီးမှဘာဆက်လုပ်မလဲဆိုတာဆုံးဖြတ်မယ်လို့ပြောနေပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုတိုင်းညွန့်ဦးကအကြောင်းအဆုံးကိုပြောပြမှာပါ။
မြန်မာနိုင်ငံရှေ့မြောက်ပိုင်းဒီတရုတ်နဲ့နေချင်းဆက်ဒေသမှာဖြစ်နေတဲ့တိုက်ပွဲတွေကို MNDAA ကိုကန့်တပ်ဖက်ကတစ်ဖက်သက်အပြစ်ရလိုက်ပြီဆိုတာကိုသိရှိထားပြီးတော့ဒီလိုရအပေါ်မှာကြုံစုတဲ့အကြောင်းတရုတ်နိုင်ငံကြီးဌာနကပြောလိုက်တာပါဒီအချိန်ဒီပေါ်မှာပဲဒီပြည်ပခောက်ကိုဆုံးသတ်ပြီးဒေသတွင်းတည်ငြိမ်အေးချမ်းမှုတွေရစေဖို့အတွက်နှစ်ဖက်တွေ့ဆုံစကားပြောကြားဖို့ကိုလည်းတရုတ်နိုင်ငံကြီးဌာနပြောခွင့်ရသူဟောင်းလီကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားပါတယ
်我们注意到缅北冲突有关方面单方面宣布停火我们对此表示关注。
中国嘛，内战嘛，地面一战米，我们全力为边要水部呢，不离不靠个龙啊，松丹南部，哪怕是龙啊，停停停停干多比，对松自家表家没路，苗岭嘛的。
ကိုကန့်တပ်ဖွဲ့ရဲ့ထုတ်ပြန်ချက်အရဒီမြန်မာနိုင်ငံတည်းယူကောက်ပွဲတွေနီးကပ်လာတဲ့အမျှကိုကန့်ဒေသထဲမှာယူကောက်ပွဲတွေလုပ်နိုင်ဖို့တော့ပြဿနာကိုပြပြလေးလေးဖြေရှင်းနိုင်ဖို့အပြင်နေဆက်ဒေသတည်ငြိမ်ရေးတရုတ်နိုင်ငံရဲ့ပြင်းပြတဲ့တောင်းဆိုမှုကြောင့်အခုလိုမျိုးအပြစ်ရစေတာလို့ဆိုပါတယ်တရုတ်နိုင်ငံအနေနဲ့ကတော့ဒီငင်းငယ်ရေးလုပ်ငန်းစဉ်တွေဖြစ်လာဖို့အတွက်အကူအညီပေးသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ
်我们支持缅甸有关方面通过
ငင်းငယ်ရေးနဲ့ပြန်လည်တင်းမြတ်ရေးလုပ်ငန်းစဉ်တွေဖြစ်လာဖို့နဲ့ငင်းငယ်ရေးဆွေးနွေးပွဲတွေကနေမတူကွဲပြားချက်တွေကိုဖြေရှင်းနိုင်ဖို့တရုတ်အနေနဲ့ထောက်ခံကူညီမှာပါဒါအပြင်တရုတ်မြန်မာနယ်စပ်တစ်လျှောက်တည်ငြိမ်အေးချမ်းနဲ့ပတ်ဝန်းကျင်အခြေအနေဖန်တီးထားနိုင်ဖို့လည်းတရုတ်ဘက်ကလိုလားပါတယ
်မြန်မာစစ်ရဘက်ကတော့ဒီကုကံဘက်ကခုလိုမျိုးတစ်ဖက်သက်ပြည့်ရက်တဲ့ဆိုတဲ့အပေါ်မှာတန်တရားဖြစ်နေတော့မှာသူတို့အနေနဲ့လက်တွေ့မြေပြင်အခြေအနေကိုစောင့်ကြည့်ပြီးတော့မှအဖြေထုတ်ပေးနိုင်မယ်လို့မြန်မာသမ္မတရုံညွှန်ကြားမှုဦးစော်ထေကပြောပါတယ်
သူတို့ကျင်းရတဲ့တဲမှာလက်နဲ့ကင်ထားမယ်ဆိုတာပြောရတယ်ဗောနော်သူတို့ရေတက်ကြီးရဲ့လှုပ်ရှားသူတို့ကျင်းရတဲ့ရဲ့အမှန်တကယ်ရည်ရွယ်ချက်ဗောနော်ဒါတွေကိုဘယ်လိုလဲဆိုတာကျွန်တော်အခုလောကေစောင့်ကြည့်နေတယ်အဲဒီစောင့်ကြည့်ပြီးမှပဲကျွန်တော်တို့ဟိုလူကြီးတွေဆုံးရှုံးမှာဗော
ခုကိစ္စမှာတရုတ်ကလည်းတရုတ်နိုင်ငံကြီးဌာနကလည်းပြောလာပြီဆိုတော့တရုတ်နိုင်ငံဒုံတရားဖိအားပါတယ်လို့ယူဆရမှုတွေရှိပါတယ်ဥစ္စာထည့်အမြင်ရောဘယ်လိုရှိပါလဲ
အဲ့ဒီဖော်ပြချက်မှာပါပြီးသားဗျတရုတ်နိုင်ငံဆိုတော့မှတရုတ်မြန်မာနယ်စပ်ဒေသဒီနေအတွက်ဆိုအင်းပြပြီးတောင်းဆိုမှုဆိုတဲ့သက်လုံးပါတယ်ဗျအဲ့ဒီအဲ့ဒါတော့ဒီကိုကကိုယ်တိုင်ကကြေညာချက်မှာဖော်ပြထားပြီးသားဖြစ်ပါတယ်အဲ့ဒီကောဟော
ဒီကိစ္စနဲ့ပတ်သက်လို့ကတရုတ်နိုင်ငံကသူနေဆက်ပြဿနာလည်းဖြစ်နေဆက်နဲ့နီးနေတော့ကိုကနဲ့ဖြစ်နေတဲ့လက်နက်ကိုင်ပြဿနာနဲ့ပတ်သက်လို့ရောဂျောင်းဝင်လာနိုင်တဲ့နေသားမျိုးရှိလား
ဂျောင်းဝင်လာနိုင်တဲ့နေသားဆိုကျွန်တော်တို့အနေနဲ့ဟိုအစင်းစားကြောကြပြီးသားပေါ့နော်ဒီကေတောင်းညဆိုပေါ့နော်ဒီတောင်းညဆိုကိစ္စမှာကိဘူဆိုတာအနေနဲ့ဟိုကျွန်တော်တို့နိုင်ငံရဲ့ဒီတွင်းရေးပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါဝင်ပတ်သက်ခြင်းမရှိဘူးဆက်ပတ်ခြင်းမရှိဆိုတော့အဲကြောကြချက်အမခံချက်ကိုကျွန်တော်တို့ကလက်ခံနေရုံးကြည့်တယ်ဆိုတော့တရုတ်နိုင်ငံဒီဒီဘက်မှာအောက်ခြေပေါ်မှာနော်ဒီယူနန်ဒီနယ်ထဲမှာဆက်ဆံနေတဲ့တဲ့ရကြောက်ကြောက်ဆင်းရဲ့နောက်အထူးသဖြင့်လူရစီဝါပေါ့အဲဒီကိစ္စတွေမှာဆက်နွယ်ပတ်သက်နေတဲ့အကျိုးစီးပွားလက်ဖြစ်အတားတွေပြည်သာပေါက်ပါနေတယ်ဆိုတာတော့ဟိုဒီဖြစ်နေတဲ့အနေအထားအစစ်အဟိချင်းနေပေါ့နော်ဒါတွေကိုကြည့်ပြီးတော့တုံ့ပြန်နိုင်ပါလေ
ကိုကန့်ရဲ့ထုတ်ပြန်ချက်ထဲမှာပဲသူတို့အနေနဲ့တစ်ဖက်သက်စိတ်ရဆဲတယ်ဆိုပေမဲ့မိမိကိုယ်ကိုကာကွယ်နိုင်တဲ့အခွင့်အရေးကိုဆက်ပြီးတော့ကန့်ဆွဲထားမယ်ဆိုတာကြောင့်လက်နက်ဆက်ကင်ထားမယ်ဆိုတဲ့သဘောတော့တက်ရောက်ပါတယ်ကိုကန့်ရဲ့အခုလိုမျိုးတစ်ဖက်သက်စိတ်ရဆဲတဲ့လုပ်ရပေါ်မှာဒါဟာတရုတ်နိုင်ငံဘက်ကဖိအားအများစုပါနိုင်တယ်လို့ယူဆမှုတွေရှိပါတယ်မကြသေးခင်ကတော့ဒီကင်းပီနယ်လော်ခီလာမှာလုပ်တဲ့ဒီတိုင်းနာလက်နက်ကင်ဖွဲ့ရဲ့ညီလာခံကိုတရုတ်နိုင်ငံဘက်ကကုစလေဆီလွတ်ပြီးတော့လိလာရာမျိုးရှိခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့ကတော့ဒီအလားတူညီငယ်လုပ်ငန်းမျိုးတွေမှာတက်တက်ကြွကြွနဲ့သူတို့ရှေ့ဆက်ပါဝင်ဆောင်ရွက်သွားမယ်လို့လည်းတရုတ်နိုင်ငံကြီးဌာနကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်ခင်ဗျာ